တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်တွေကတိုင်းနဲ့ချီတဲ့ဆစ်ရှောက်ဒုက္ခတွေလူလူရင်းနဲ့ရေးပေါ်ကူညီလိုအပ်ချက်တွေရှိနေတဲ့အကြောင်းပြောပြပေးကြပါတယ်ကျမစုမမဟုတ်ပါတယ်ဒီရပိုင်းနယ်မှာနေသားဆောက်ရဲတပ်ဖွဲ့ဝင်တချို့ထိခိုက်သေးဆုံးတဲ့အထိရခိုင်လက်နက်ကင်တပ်အေနဲ့မြန်မာလုံခြုံရေးတပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ရခိုင်ပြည်နယ်ထဲမှာနေရဲစွန့်ခွာထွက်ပြေးသူတွေပိုတိုးလာနေပါတယ်စီရင်တိမမှုတွေကြောင့်လက်တလောခံမှန်းကျေဒုက္ခတဲ့36,400ကျော်ရှိနေရကနေနောက်ထပ်တိုးလာနိုင်တယ်လို့လဲရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ရဲ့တွေ့ရမှုကိုစောစောထုံးကပြောပြပါတယ်
ဟိုနောက်ထပ်တိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့ဟာတွေရှိတဲ့အခါကျတော့ကြောင်းလက်ရှိနေတော့တေချာတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီရပိုက်နေမှာကိုပဲတိုက်ပွဲတွေကြောင့်ထွက်ပြေးတေချာနေရတဲ့ဟာလက်ရှိတယ်ရခိုင်ပြည်နယ်အစိုးရဘက်ကတော့ဒီကိုဗစ်ဖြစ်လာတဲ့နောက်ပိုင်းမှာထောက်ဝဲမှုတွေတော်တော်များရောကျသွားတာကိုတွေ့ရတယ်အခုစောစောစီကတော့တာနေခါအရင်ကဒီတူနေနေရာဒီမှာတော့ဒီတနိုင်းတပိုင်းပေါ့နော်လောလောဆယ်ယာယီစားသောက်ဖို့အတွက်ကိုတော့အရဖက်ပွေးစီတွေနဲ့တခါခင်အလူရှင်တွေကကူပေးနေကြတာရှိပါတယ်။လာနေရှိပြီးတော့ကျွေးထားမယ်စမ်းမျိုးဆိုလို့ရှိရင်တော့ဒီတခါခင်ပွေးစီတွေမှာလည်းမနိုင်မနေရဲ့ရှိနေမှာရှိတယ်
။ဒီရပိုင်းတိုက်ပွဲတွေကြောင့်ဒုက္ခတွေတွေပိုတိုးလာတယ်လို့တချို့ယာယီခိုလိုရေးစခန်းတွေမှာစားနေရိတ်ခါပြက်လက်လာနေတယ်လို့ရသေးတော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကလည်းပြောပြပါတယ
်။လောလောဆယ်မှာဒီကျမတို့ရသေးတော်မျိုးတွေမှာဆိုရင်တော့ဟိုတော်တော်များများတော့သူတို့ဒီအမှုကလုံခြုံရေးအောက်မှာတော့ရောက်တော့ဒီဒါပေမဲ့တချို့တော့အခုလောလောဆယ်မှာအာဒီတိုက်ပွဲတွေကိုရှောင်ပြီးလာနေတဲ့လူတွေကတော့နေရာမရှိသေးတာတွေရှိပါတယ်။ဥပမာတိုက်ပွဲမဖြစ်ဘူးဆိုရင်တချို့လည်းကိုယ်အိမ်ကိုပြန်တော့တာတွေရှိပါတယ်။နောက်တစ်ခါကျတော့အခုတိုက်ပွဲတွေဖြစ်နေပြန်ပြီးဆိုရင်သူတို့အစုလိုက်ပေါ့နော်ဒီအုပ်စုလိုက်ပြန်လာတာတွေရှိပါတယ်။အခုတော့ဒီတရက်နှစ်ရက်မှာပဲဒီကြောက်တန်းတိုက်နေတာခောက်ခက်တို့ထိဆွေးတို့ကဒီတက်မတော်တဲ့နေရာဝင်ယူထားတယ်အဲ့တော့တစ်ဖက်နဲ့တစ်ဖက်တိုက်ပွဲဖြစ်မှာကိုကြောက်တဲ့အတွေ့အဲ့ဒီကရောသွားတယ်ဆိုလို့ရှိရင်ရသေးတော်ကိုတော်တော်များများရောက်ရှိနေတာတွေကိုတွေ့ရပါတယ်ဟိုအန်ဖက်တွေမှာတော့တော်တော်များများအခက်ခဲတွေရှိတယ်သူတို့ကစားစရာဆန်တွေတော့မရှိဘူးဆိုတာကိုလည်းပြီးရပါတယ်အဲ့တဲ့ကြောင့်ကျွန်တော်တို့ကဒီလားကုန်ရင်တော့တကယ်လို့ဒီအဲ့ဒီအန်ဖက်တွေကိုခရီးသွားခွင့်ရမယ်စိုးရင်စရာမရှိဘူးဆိုရင်ကျွန်တော်တို့ကအဲ့ဒီဖက်တွေကိုဆန်တွေရောစားစရာတွေရောယူပြီးတော့ဖို့ကိုယ်ဘုအစီအစဉ်တော့ကျမတို့လုပ်ထားပါတယ်ရှင
့်ရခိုင်ပြည်နယ်မှာဒုက္ခသည်တွေရဲ့လုံခြုံရေးကပ်ဘေးအန္တရာယ်သာမကမိုးရင်းကာလရာသီဥတုထံနဲ့လည်းရင်ဆိုင်နေကြရတာပါဒီအတွက်လည်းတာဝန်ရှိတဲ့အစိုးရအနေနဲ့ထိထိရောက်ရောက်အကူအညီပေးစေချင်ပါတယ်လို့ရခိုင်မျိုးသားပါတီ AMP ရဲ့အတွေ့အမှုတဦးအောင်မရက်ကျော်ကပြောပါတယ
်အခက်ခဲကတော့မျိုးစုံပါပဲဆိုရဖွဲကလည်းသူတို့ကိုယ်တိုင်နဲ့မလုပ်လုံးမဲလူတွေဒီ NGO ဖွဲ့တဲ့ကျွန်တော်တို့ဒီလို volunteer လုံးမဲအဲ့ဒီအဖွဲ့တွေကလုံးချိန်ပါတယ်ဆိုပေမဲ့အဲ့ဒီလုံတဲ့လူတွေကိုလည်းရှောက်ပြင်းသူတို့ကတားတယ်အဲ့လိုမျိုးဆိုတော့ဒုက္ခတွေရဲ့အခက်ခဲကတော့မပြောပြနိုင်အောင်ကိုတော်တော်ကိုဒုက္ခရောက်နေကြတယ်သူတို့မှာကကျွန်တော်တို့ရခိုင်ပြည်မှာတိတိအတိုင်းပဲမိုးရသည်အေးဆိုတော့ရေကြီးရေရှင်တွေဖြစ်တယ်ဟိုရှက်ပြုတ်ဖို့အတွက်ချင်းတွေလည်းအစိမ်းမပြေဘူးတော်တော်ကိုဒုက္ခရောက်နေပါတယ်မိုးကတယ်လည်းလုံလုံလောက်လောက်မရှိဘူးလုံလုံလောက်လောက်ဖြစ်အောင်အတွက်ဒီမှာစေတနာရှင်တွေကအဲ့ဒီမိုးကတယ်လုတ်ပေးမေးသူတို့ဟာကလည်းအစိုးရကအားရတွေကိုထောက်ခွင့်မပေးဘူးဟိုဖြစ်တယ်ဒီဖြစ်တယ်အဲ့လိုမျိုးမျိုးပြောအကြောင်းပြပြီးပြောမယ်ဆိုရင်ဒီဒုက္ခတွေကိုပုံကြည့်ဒုက္ခရောက်အောင်ဖန်တီးနေသလားလို့ကျွန်တော်တို့ကအဲ့လိုမျိုးပဲညင်နေ
ကာယောကကြုံနေရတဲ့အချိန်ကနေစလို့ရခိုင်ပြည်နယ်မှာစစ်ပေးဆောင်ဒုက္ခတွေအတွက်ပုံမှန်ထောက်ပံ့ပေးနေတဲ့အစီအစဉ်တွေပါဝင်အထူးသဖြင့်အခုချိန်မှာတက်ကြီးရွယ်အိုတွေနဲ့ကလေးငယ်တွေအတွက်အကူအညီတွေအရေးတကြီးလိုအပ်နေတယ်လို့IC အဖွဲ့ကကိုစောထုံးကပြောပါတယ
်မလို့စီမှာရှာတာပိုင်းနေမှာတော့တအားကိုခက်ခဲရှိတယ်တနေ့ခါကဒီကိုပီးဖြစ်လာတဲ့နောက်ပိုင်းမှာဒီအပီလန်ကနေစပြီးတော့မှခပွဲမုံတွေကပုံမှန်များရှိတဲ့အနေထားမှာရှိတယ်သူတပြင်းဒီမျိုးနဲ့အလဲဝေးတဲ့နေရာတွေပေါ့နော်နောက်ရည်ကြီးပြီးတော့မှတော်လာခက်ခဲတဲ့နေရာတွေဆိုလို့ရှိရင်အစိုးရဘက်ကမရောက်တာ3လောက်ရှိပြီးတော့မှသိရတယ်ကျွန်တော်တို့ဆိုတော့တနေ့ခါပိုင်းမှာလည်းပဲမလုံမလောက်တာတွေနဲ့ပြဲလဲရှာပနေတဲ့စခန်းတွေလည်းရှိနေတယ်ပေါ့နော်ဟိုနာမကျန်ဖြစ်တဲ့ဟာတွေလည်းရှိလာတယ်ဒီမုဒရာမျိုးတွေကစခန်းတစ်ခုမှဆိုတော့ကိုကလေးတွေတော်တော်များများဒီဖြားနာ၆ဆိုးတာတွေအေးမိတာဖြစ်နေကြတယ
်ကုလသမဂ္ဂစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူး UNOCHA ရဲ့ဇွန်လ23ရက်နေ့ထုတ်ပြန်ချက်အရရခိုင်ပြည်နယ်ကဆစ်ဘေးရှောင်ဒုက္ခသည်စခန်းနေနဲ့မြို့နယ်ပေါင်း14ခုထက်မနည်းမှာပြီးခဲ့တဲ့ဗုဒ္ဓဘူးနေ့ကနေစလို့ရေကြီးမှုတွေကြုံနေရတယ်လို့ဖော်ပြထားပါတယ်မြေပုံကြောက်တော်မြအုပ်မြို့နယ်ကဆစ်ရှောင်စခန်းနေမှာရေကြီးနေတာကြောင့်တက်ကြီးရွယ်အိုတွေကလေးငယ်တွေနဲ့ကိုဝင်ဆောင်တွေကိုဘေးလွတ်ရာကိုပြောင်းရွှေ့ပေးခဲ့ရကြောင်းနဲ့အကူအညီပေးရေးအဖွဲ့တွေကအရေးပေါ်ကူညီနိုင်အောင်ပြင်ဆင်နေကြောင်းကိုလည်းထုတ်ပြန်ထားပါတယ်ကျွန်မစုမွန်ပါရှင်